အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒုစ်မြို့မှာနေစည်းမချားဆောင်များအဖွဲ့ MSF ရဲ့စစ်ရုံတစ်ခုဘုံကျဲတိုက်ခိုက်ခံခဲ့ရတာမှာ MSF ဝန်ထမ်း9ဦးသေဆုံးပြီးတော့38ဦးသေဆုံးခဲ့တယ်လို့ MSF အဖွဲ့ကြီးကကြေညာပါတယ်။ဒီစစ်ရုံရှိရာနေရာကိုအာဖဂန်နဲ့အမေရိကန်စစ်ဖက်အရာရှိတွေကိုအတိပေးအကြောင်းကြားထားပြီးတဲ့နောက်မှာကိုပဲမိနစ်30ကြာလေးတောင်တိုက်ခိုက်မှုတွေဖြစ်ခဲ့တာလို့ MSF ကပြောပါတယ်။ American စစ်ဖက်ကတော့အာယုံဦးအချိန်လေးကြောင်းတိုက်ခိုက်မှုတစ်ခုသူတို့လုပ်ခဲ့တာလို့ဝန်ခံထားပြီးစစ်ရုံကိုမာရွန်ထိမှန်ခဲ့ပုံရတယ်လို့ဆိုပါတယ်။အာဖဂန်ဒေသစံတော်ချိန်စနေနေ့အာယုံဦးမနက်9:15မိနစ်မှာလုပ်ခဲ့တဲ့ဒီလေးကြောင်းတိုက်ခိုက်မှုဟာ American တပ်ဖွဲ့တွေကိုချင်းကြောက်တဲ့သူတွေကိုပြစ်မှတ်ထားလုဆောင်ခဲ့တာလို့အာဖဂန်စတန်မှာရှိတဲ့ American တပ်ဖွဲ့များရဲ့အကြီးအကဲဗိုလ်မှူးကြီး Brian Tribus ကပြောပါတယ်။ဒီတိုက်ခိုက်မှုတွင်စေယုံကိုမာရင်ထိခိုက်သွားခဲ့တာမျိုးဖြစ်ကောင်းဖြစ်နိုင်ပြီးဒီကိစ္စစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။လူနာတွေနဲ့စေယုံဝန်ထမ်းတွေအပြစ်ရှိနေတဲ့နေရာမှာခုလိုစိုးစိုးဝါးဝါးဘုံကျဲတိုက်ခိုက်ခဲ့တဲ့အပေါ် MSF အဖွဲ့ကအပြင်းထန်ဆုံးဝေဖန်ထားပြီးတော့ကွန်ဒုစ်မြို့မှာတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ပိုင်း MSF အဖွဲ့ကဒီစေယုံနေရာကိုအာဖဂန်နဲ့အမေရိကန်တပ်ဖွဲ့ဝင်အပါအဝင်တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့အဖွဲ့စည်းအားလုံးကိုအတိပေးအကြောင်းကြားခဲ့တာဖြစ်တယ်လို့ကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ခုလိုဆိုရတဲ့ဖြစ်ဘာကြောင့်ဖြစ်ခဲ့လဲဆိုတာကိုတိကျရှင်းလင်းချက်ချင်းထုတ်ပြန်ပေးဖို့လဲ MSF အဖွဲ့ကသူ့ရဲ့ကြီးညာချက်ထဲမှာတောင်းဆိုထားပါတယ်ခင်ဗျာ။